ောတာရှင်များခင်ဗျာမြန်မာနိုင်ငံမှာအဂတိလိုက်စားမှုအင်မတန်မှကိုဆိုးဝါးနေတယ်ဆိုတာကမ္ဘာနိုင်ငံအသီးသီးကလိလာရေးအစီရင်ခံစာတွေအဖွဲ့အစည်းတွေကနေပြီးတော့မကြာခဏပဲသတင်းထုတ်ပြန်နေကြတာတွေတွေ့ရပါတယ်မြန်မာနိုင်ငံမှာအခုအဂတိလိုက်စားမှုတိုက်ဖြစ်ရေးနဲ့ပတ်သက်ပြီးတော့မကြာခင်မှာကော်မတီတရဖွဲ့စည်းတော့မယ်လို့ပြည်သူ့လွှတ်တော်မှာတက်ရောက်ပြီးတော့ဆွေးနွေးနေကြတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကပြောတာဆိုတာတွေကြားရပါတယ်အဲ့တော့ဒီမြန်မာနိုင်ငံရဲ့အဂတိလိုက်စားမှုတိုက်ဖြစ်ရေးစန့်ကျင်ရေးတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်ဆွေတဲ့နိုင်ငံအခြေစိုက်မြန်မာအရေးလေ့လာသူရှေ့နေဦးအောင်ထူးနဲ့ AHRC အာရှလူ့အခွင့်အရေးအဖွဲ့မြန်မာနိုင်ငံတာဝန်ခံဦးမင်းလွင်ဦးတို့ကိုတယ်လီဖုန်းပေါ်မှာဖိတ်ကြားထားပါတယ်မြန်မာနိုင်ငံမှာအဂတိလိုက်စားမှုပေါများနေတာကတော့ဟိုအောက်ခြေပြည်သူ့ဝန်ထမ်းတွေကနေစပြီးတော့ဟိုဗိုလ်ချုပ်ကြီးတွေထိအောင်အလှအသီးသီးမှရှိနေတယ်ဆိုတာကိုသတင်းတွေထဲမှာတွေ့ရမြင်ရပါတယ်အဲ့တော့ဒီလောက်တောင်အခြေအနေဆိုးဝါးနေတာနဲ့ပတ်သက်ပြီးတော့ဥစွာပထမဦးမင်းလွင်ဦးကပြောပြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာလက်စားချက်စားမှုတွေဖြစ်နေတယ်ဆိုတာဒီနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ပြောရင်တရားစီရင်ဆိုင်ရာကဏ္ဍတွေမှာတော်တော်များများလက်စားချက်စားမှုတွေရှိတယ်။နောက်ပြီးတော့တခါကျွန်တော်တို့နိုင်ငံတော်ရဲ့ဘဏ္ဍာကိုဖြည့်ဆည်းပေးနိုင်တဲ့ပြည်တွင်းအကွန်များဦးစီးဌာနမှာလည်းဒီကိစ္စတွေကကြီးကြီးမားမားဖြစ်ပေါ်နေတာကိုတွေ့ရတယ်အဲ့တော့အဲ့ဒီလိုမျိုးဖြစ်ပေါ်နေတဲ့ကိစ္စဒီမှာကျွန်တော်တို့မြန်မာနိုင်ငံတွင်းမှာပြဋ္ဌာန်းထားတဲ့ဥပဒေတွေရထိထိရောက်ရောက်အရေးမယူနိုင်သေးဘူးဆိုတာတွေကိုလည်းကျွန်တော်မြင်တွေ့နေရတယ်။အဲ့တော့အဲ့ဒီလိုအရေးမယူနိုင်တဲ့ကိစ္စတွေကလည်းဥပဒေပြဋ္ဌာန်းချက်တွေကောင်းမှန်တော်ညာလေဥပဒေတန်းလင်းတာဆောင်ရွက်မှုတွေအားနည်းနေတယ်။နောက်ပြီးတော့အာဏာပိုင်ကြီးကိုယ်တိုင်ကဒီကိစ္စမှာကျူးလွန်ဖောက်ပြက်နေတဲ့ကိစ္စတွေများတာဖြစ်တဲ့အတွက်ဒီကိစ္စကိုကျွန်တော်တို့ယနေ့ထက်တိုင်မဖြေရှင်းနိုင်သေးဘူးလို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ
်။ဟုတ်ကဲ့ခင်ဗျ။ဒီစောစောကျွန်တော်အစီအခံခဲ့တယ်လို့ပါပဲ။အလှအသီးသီးဆိုတဲ့နေရာမှာဒီမြန်မာနိုင်ငံပြည်သူ့ဝန်ထမ်းလောကမှာဒီကလေးတွေပညာသင်ဖို့အတွက်ကျောင်းသွားအားလို့ရှိရင်ဆရာဆရာမကနေပြီးတော့ခေါင်းစဉ်အမျိုးစုံတက်ပြီးတော့ငွေကြေးတောင်းခံနေဆိုတာမျိုးတွေအဲဒါအပြင်အရင်တော့ဆိုလို့ရှိရင်ကျွန်တော်တို့သိခဲ့တာကတော့အကောက်ခွန်ဦးစီးဌာနတို့ဒီလူဝင်မှုကြီးကြရေးဌာနတို့ကနအခွန်ဦးစီးဌာနတို့ကအရာရှိတွေကအဂတိလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့သတင်းတွေထွက်လာတာတွေကိုကြားရတယ်။အခုကျတော့ဒီဌာနတိုင်းလိုလိုနေရာတိုင်းလိုလိုမှာပဲဒီလက်ဖက်ဘိုးကနေပြီးတော့တမင်းဘိုးကနေအခုတော့တဖြည်းဖြည်းနဲ့ဒီနေရာတိုင်းမှာပဲငွေမပေးလို့ရှိရင်လက်လာဘမပေးဘူးဆိုလို့ရှိရင်အလုံးမဖြစ်တော့ဘူးဆိုတာမြန်မာနိုင်ငံကိုသွားပြီးတော့အလုံးလုံးဖူးကြတဲ့နိုင်ငံသားတွေကတော့မှာပဲပြောဆိုလာတာတွေကိုကြားနေရပါတယ်။ဥပမာစင်ကာပူကတချို့ကုန်တယ်တွေကဆိုရင်မင်းတို့ဗမာပြည်မှာဘာပဲလုံးလုံးပတ်စံပေးလိုက်လို့ရှိရင်အကုန်အလုံးဖြစ်တယ်ကွာဆိုတာမျိုးပြောတာတွေလက်ကြားနေရတယ်ဒီကဘာတော်အဂတိလိုက်စားမှုကိုအမြဲတမ်းလေ့လာနေတဲ့ဒီ Transparency International ဆိုတဲ့အဖွဲ့ကြီးကအစီရင်ခံစာထဲမှာဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်ကနိုင်ငံပေါင်း180ကျော်မှာမြောက်ကိုရီးယားနိုင်ငံအဆိုးဝါးဆုံးဆိုပြီးတော့ထွက်လာတယ်မြန်မာနိုင်ငံကတော့ဒုတိယနောက်ပိတ်ဆုံးအဆင့်မှာရောက်နေတယ်ဆိုတာကိုကျွန်တော်မြင်လိုက်ရပါတယ်အဲ့တော့အဲ့လောက်အခြေအနေဆိုးဝါးနေတယ်ဆိုတာနဲ့ပတ်သက်ပြီးဥအောင်ထူလည်းပဲဘယ်လိုသုံးသပ်မိလဲဆိုတာမေးပြစရောခင်ဗျ
ဒီလိုကကျွန်တော်ကဒီနေ့ဆက်ဆွေးနွေးနေတဲ့ဆိုတော့ကျွန်တော်တိုင်းပြည်ဆင်းရဲနေတဲ့အဓိကကြောင်းနေတဲ့မှာအဓိကအကြောင်းချက်ကတော့အဲ့ဒီလိုက်စားနေတာပဲ
ဟုတ်ကဲ့
ကျွန်တော်ပြသကြည့်ရင်ကျွန်တော်တိုင်းပြည်ကတကယ်တော့ဆင်းရဲတိုင်းမဟုတ်ဘူးညာသူတို့ကျွန်တော်ရှိတဲ့လူကြီးနဲ့ရှိတဲ့သဘောတရားစတာနဲ့ရှိတဲ့တိုင်းပြည်နေသားတွေကသုံးတရားဝလင်အောင်စားလို့ရတိုင်းဖြစ်တယ်အဲ့တော့ပြီးခဲ့တဲ့70နှစ်တချို့တော်တဲ့မှာကျွန်တော်တိုင်းပြည်ထွက်ခဲ့တဲ့အဲ့ဒါရေနံသဘောတန်းငွေနောက်ကျွန်းတဲ့ကျောက်တန်းပရမယာသူတို့ကထွက်ခဲ့တာဖြစ်တယ်။ဒါပေမဲ့အခုပြန်ကြည့်ပါ။အင်းပြေစုပ်ပြတ်ဆင်းရဲမွဲပြာကြနေတယ်။သက်ဆိုင်တဲ့အောက်အများကြီးဝင်နေဘယောက်သွားကြလဲ။အဲ့တော့ခုနကဥက္ကမောင်ကြီးပြောတာမှန်ပါတယ်။လောအသီးသီးမှာအထူးသဖြင့်ဥက္ကမောင်ကြီးပြောအောက်ချီသွားနေမှာဖြစ်တယ်။အဲ့တော့ကျွန်တော်တိုင်းပြည်ကနေဆင်းရဲတွင်နှစ်လောက်မွဲပြာကြတဲ့အဆင့်ကိုရောက်တာကတော့တိုင်းပြည်ရဲ့ထိပ်ပိုင်းအာဏာရှိတဲ့ပုဂ္ဂိုလ်တွေကဥင္နေကျွန်တော်ပြောမှာဖြစ်တယ်။စပြီးတော့အားကြီးလိုက်စားနေကြတာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကဒါကိုတကယ်ယူတော့မလား။လူကြောက်ကောင်းအောင်တော့ဖြင့်အံပြမလို့နဲ့တကယ်ယူမလားတကယ်ယူမယ်ဆိုတော့ခေါင်းကဆာမှုလို့ပို့လို့တယ်အဲဥပဒေစိုးမိုးကိုပြောကြစရန်ဆိုရင်တော့ဖြင့်ရင်ခေါင်းဆာကြီးပါမယ်အဲ့တော့နည်းနည်းလေးကျွန်တော်ပြောပြရင်အခုမန်းဆာလာခစ်ကလေးကဥက္ကမောင်ကြီးကိုဖမ်းယူပါလိမ့်မယ်ဟိုဥနေနဲ့ယူပြရတယ်မျိုးစိလန်းပါတီအကူအများအဖွဲ့တစ်ဖွဲ့လုံးညီပေါင်းကိုယူပြလိုက်အဲ့ဒီလိုက်စားမှုယူတိုက်ယူပြလိုက်အဲ့တော့အဲ့ဒါပါလဲဆိုတော့ဟိုမှာအဲ့ဒီလိုက်စားမှုကဖြစ်တာအကုန်လုံးဖြစ်ဒီဘင်းကောင်တို့ရှေ့ကောင်တို့အားလုံးကဖြစ်နေတယ်။ပြူးမြအဖွဲ့ကခံနေရတယ်။အဲ့တော့ဘာဖြစ်လာလဲ။အဲ့ဒီကလေးကစပြီးတော့ အဲ့ဒီစာမကဒီကောင်းဆောင်ချင်းအာနာဒီဝဲမှာအတုံးချရတဲ့နဲ့တကွယ်ဖြစ်လာအဲ့ဒီဒီဘက်ခေရောက်လာတယ်နောက်တနာဘခင်မှာဖြစ်တယ်ပြန်စားကြည့်ပါနော်ဘုကျုပ်ထွန်းကြီးဘုကြီးကျော်ပါတို့ကနေစားပြီးတော့ဘုကျုပ်ကြီးခင်ညောအဆိုးအဲ့ဒီစာမှုတွေနဲ့ပဲရည်ယူခံရတယ်အဲ့တော့နောက်ရှောက်အဲ့ဒီစာမှုတွေအကြီးဖြစ်တဲ့အခါမှာစိတ်ပိုင်းကစိတ်ကောင်းဆောင်ဘုကျုပ်ကြီးတွေကအကြီးကတော်ဝင်ရှိသူတွေကတော့ရည်ယူလို့မရဘဲနဲ့ကျွန်တော်အောက်ခြေမှာတောင်းနေတဲ့ဟာကိုရည်ယူမယ်ဆိုရင်တော့ဖြစ်နေဒီအိုက်လက်စားမှုနဲ့ပတ်သက်တဲ့မြစ်ကူမခြေမုန်းနိုင်တာကြောင့်ဘလူးဝဲရန်နေတက်တက်ဘေးကော်မရှင်ပဲဖွဲ့ဖွဲ့နော်ဥပဒေစိုးမိုးရေးခြေကောင်မတည်ဆောက်နိုင်ပဲနဲ့ဒီအာဏာလက်ထဲမှာရှိတဲ့သနတ်ကင်ထားတဲ့ဘူဂျိုကြီးမျိုးကိုကြောက်နေရတာနဲ့ပဲဒီအိုက်လက်စားမှုကဘလူးမှမြစ်ကဖြုတ်နေတဲ့အကြောင်းမရှိဘူးကျွန်တော်ခဏမှဆွေးနွေးချင
်လူတွေကတော့လောဘနဲ့မကင်းနိုင်ကြတော့ဒီလိုအခရိလက်စားမှုဆိုတာနေရာတိုင်းမှာရှိကြတာပါပဲဒီချမ်းသာတဲ့နိုင်ငံဆင်းရဲတဲ့နိုင်ငံတွေတော့မဟုတ်ပါဘူးเนาะကျွန်တော်တို့ဂျပန်တို့ကိုရီးယားတို့ထိုင်ဝမ်တို့တရုတ်တို့မှာလည်းပဲဒါမျိုးတွေရှိတာပဲဒါပေမဲ့လို့ဒီလိုကိစ္စတွေကပေါ်လာပြီဆိုလို့ရှိရင်ဒီယာရုအင်မတန်ကြီးပါတယ်ဆိုတဲ့ပုံကိုယ်တွေလည်းပဲတရားဥပဒေရဲ့အောက်မှာပဲရှိကြတယ်เนาะတိုင်းတဲ့လူဟာရှိလို့စုံစမ်းလို့အမှုကပေါ်လာပြီဆိုလို့ရှိရင်ဒီထိပ်ပိုင်းကပုံကိုယ်တွေကိုလည်းပဲသူတို့သက်ဆိုင်ရာအစိုးရတွေကအရေးယူကြတာတွေကျွန်တော်တို့မကြာခဏသတင်းတွေထဲမှာတွေ့ရပါတယ်အခုမြန်မာနိုင်ငံမှာကတော့တိုင်းမှုကြောက်ရဲ့သမီးမင်္ဂလာဆောင်နေဟလာမော်တကားတွေလက်ဆောင်ဖွဲ့တယ်ဆိုတာဒါကသူကတောင်းတာတော့မဟုတ်ဘူးတောင်းတာမဟုတ်ပေမဲ့ပေးတဲ့လူကလည်းပေးတယ်ဒီတော့ဒီလိုပေးလို့ရှိရင်တစ်ဖက်ကပြန်ပြီးတော့အခွင့်အလမ်းရမယ်ဆိုတဲ့မျှော်လင့်ချက်နဲ့သူတို့ဒီလိုလုပ်နေကြတာဒီတော့ဒီဟာနေပြီးတော့ဒီအဂရိလိုက်စားမှုကကြီးထွားလာပြီးခုနထိပ်ပန်းရစားရလူကြီးတွေတောင်စားနေသေးတာပဲဆိုအောက်ခြေရလူတွေကလည်းလှုပ်လာကြတာပါຢາດູອະປຽງແລ້ວຫັ້ນລະຢາດູຄັນອຍີນະປັດແຕ່ປີວ່າງ້າອອກນິຍາກ້ອງຍ້າອອກລົງງາເດບຶດບໍ່ຫຼောက်ໄປໄລແມ່ແຕ່ນອກດັ່ງຄາທີ່ອານາຊິຫຍັງຊິດລະບໍຍາໂກຍແຫຼົ້ປາຍຄວင်းກະຫນີປີວ່າດີຕະເພດຊາຊິຫຍັງຫນີປີວ່າລັດລະບາຕ້ານໃນກິສາຍາປໍລະລະດາພິ່ນລຸຊິຫຍັງອະກຸດີທີ່ອາກຣີລັດຊາມູເນາະຕາຍພຽຍີສູປີວ່າດີຄອມເມດີພ່ວຍລະແດຄາຈາຫຍັງເບລູອ່ເຈແຫຼັດດີປາເດນະແຫຼະနော်ဘယ်လိုဒီဥစ္စာကိုထိရောက်အောင်မြင်အောင်လုပ်ကြမလဲဆိုတာလည်းပဲဆွေးနွေးလေ့လာတဲ့နေကိစ္စပါပဲကဲဥမင်းလွင်ကိုပြောပါအောင်ခင်ဗျဟ
ုတ်ကဲ့ကျွန်တော်တို့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမျိုးသားမြန်မာနိုင်ငံမျိုးသားလူ့ကွင်ရေးကော်မရှင်ကိုစတင်ပြီးတော့ဖွဲ့စည်းလိုက်တယ်ဖွဲ့စည်းပြီးတဲ့အချိန်မှာဒီမြန်မာနိုင်ငံအတွင်းမှာလူ့ကွင်ရေးချုပ်ဖောက်ခံရမှုတွေနဲ့ပတ်သက်ပြီးတော့တိုင်စာတွေကိုလက်ခံတယ်လက်ခံတဲ့အခါကျတော့80ရာခိုင်နှုန်းမှန်နေဆိုတာကိုလူ့ကွင်ရေးကော်မရှင်ကနေပြီးတော့တွေ့ရှိတယ်သို့တော်လည်းပဲအဲ့တော့အဲ့ဒီလိုမျိုးတွေ့ရှိတဲ့အချိန်မှာအဲ့ဒီချိုးပေါက်တဲ့သူတွေကအာဏာပိုင်နေကိုယ်တိုင်ကိုကဖြစ်နေတဲ့အတွက်မြန်မာနိုင်ငံလူ့ကွင်ရေးကော်မရှင်ကဘာမှမတတ်နိုင်ဘူးထို့နည်းတူသောပဲကျွန်တော်ပြည်သူ့လွှတ်တော်မှာလည်းဥပဒေဆိုင်ရာကိစ္စရပ်များနဲ့ပတ်သက်တဲ့အထူးရေးရာကော်မတီတွေဖွဲ့တယ်တိုင်စာပြစ်စာဌာနတွေဖွဲ့တယ်အဲ့ဒီဒီမှာတိုင်နိုင်နေဆိုပြီးတော့ဖွင့်ပေးလိုက်တဲ့အခါမှာအစိုးရပြောသလိုပဲတိုင်ကြတာပေါ့ဗျာကျွန်တော်တို့မြန်မာလူမျိုးကတော့တိုင်လို့ရမယ်ဆိုရင်စကြမင်းကြီးတက်တိုင်မဲ့လူတွေရှိတယ်အဲ့တော့အဲ့ဒီလိုတိုင်လိုက်တဲ့အခါမှာစုံလန်းစစ်စီမင်းများတဲ့အခါမှာ85ရာခိုင်နှုန်းကမှန်နေဆိုတာကိုတွေ့သို့တော်လည်းပဲထိရောက်တဲ့အဖြေပေါ်မလာဘူးအဲ့တော့အစိုးရဥအောင်သူပြောသလိုမျိုးပေါ့ဗျာကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဒီလက်ဆောင်မှုချက်ဆောင်မှုတိုက်ခိုက်ရေးကော်မတီကိုဖွဲ့မယ်ပြီးလို့ရှိရင်အမြင့်ကနေဖြိုလဲမယ်ဆိုလို့ရှိရင်တော့အစိုးရပါတင်နေဆိုတဲ့အချက်လက်တီထဲမှာဥဒီရဲ့အထက်မှာဘယ်သူမှမရှိရဘူးဆိုတဲ့သူရဥရှင်မှပြောသွားတဲ့စကားလို့သူကိုယ်တိုင်ကဥဒီကိုလေးစားလိုက်တာဘို့တူတယ်ထုံနည်းတူစွာပဲကြံတဲ့လွတ်တော်မှမင်းများကိုယ်တိုင်ကိုကလည်းဥရီပါပြတ်ထန်းချက်များအတိုင်းလိုက်နာဆောင်ရဖို့လိုတယ်ဥပမာဆိုတော့ဗျာကျွန်တော်ဥပမာတစ်ခုပေးပြမယ်ဇေကဘာဥက္ကဉ္စီရှိတယ်ယူဇနာဥထင်းမြင့်တို့ရှိတယ်အခုမြန်မာနိုင်ငံအနှံ့အပြားမှာလေးမီယာတွေကိုတိမ့်တဲ့ကိစ္စအနေမှာပြည်သူလွတ်တယ်ကိုယ်စလေတွေကိုယ်တိုင်ကပါဝင်ပြီးတော့ကျူးလွန်နေတဲ့ကိစ္စဖြစ်တယ်ဒီလိုမျိုးမှာကဲလမ်းစားမှုချက်စားမှုတိုက်ပြေးကော်မတီဖွဲ့မယ်ဟိဆိုလို့ရှိရင်ငွေများငွေနိုင်ဆိုတာလိုမျိုးတော့မဖြစ်သင့်ဘူးလို့ကျွန်တော်ကတော့အကြံပြုခြင်းနဲ့အဲ့တော့ဥပဒေအနေနဲ့ပြတ်ထားမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ပြည်သူ့တော်မှာတက်ရောက်နေတဲ့ကိုယ်စားလှယ်ကြီးများအနေနဲ့ထိရောက်တဲ့အကြံဉာဏ်များပေးဖို့လိုတယ်ပြီးခဲ့တဲ့ကိစ္စရပ်တွေကိုသင်ခန်းစာယူပြီးတော့နောင်လာမယ့်အနာဂတ်အတွက်ကျွန်တော်တို့ဘယ်လိုကောင်းအောင်လုပ်ကြမလဲဆိုတာတွေကိုဥပဒေနဲ့အညီပြတ်ထားပေးနိုင်ဖို့လိုတယ်လို့တော့ကျွန်တော်ကတော့ဒီလိုပဲပြန်ပြီးခြင်းပါ
ဟုတ်ကဲ့ခင်ဗျအဲ့တော့စောစောပိုင်းကဥအောင်သူပြောသွားသလိုပေါ့ဗျာဟိုဒီထိပ်ပိုင်းကဘိုးချုပ်ကြီးတွေအထိဒီလိုအဂရိလိုက်စားမှုတွေရှိခဲ့တယ် ဘာညာဘာဖြစ်လို့အေးမယူနိုင်လဲလဲဆိုတာကတော့အခုအချိန်မှာဒါတွေကိုပြန်ဖော်ထုတ်ပြီးတော့အေးယူဖို့တော့လွယ်မယ်မထင်ဘူးခင်ဗျဟိုအကြောင်းအကျောင်းနေလည်းရှိမှာပေါ့လေအဲဒါပေမဲ့လို့တခုရှိတာကတော့ကောင်းမကြီးပြီးခဲ့တဲ့ဟာတွေတော့ပြီးပြီဒါပေမဲ့ဒီနေ့ဒီရက်ကစပြီးတော့ဒီဥပဒေထုတ်ပြန်လိုက်ပြီးတဲ့အချိန်ကစပြီးတော့အကုန်လုံးကနော်အဂရီကင်းကင်းရှင်းရှင်းနဲ့လောက်ကြကန်ရမယ်ဆိုရင်တော့ဒါတော်တော်ကိုပဲဝန်းတာစရာဖြစ်မှာပါဥပဒေချိုးဖောက်လာလို့ရှိရင်ဘယ်အဆင့်ကိုပဲဖြစ်ဖြစ်ထိထိရောက်ရောက်တော့အေးအေးယူမယ်ဆိုတာစာရွက်ထဲမှာလည်းမဟုတ်ပဲねတကယ်လက်တွေ့လည်းပဲလုပ်ပြဖို့တော့လူနေမှာပေါ့ခင်ဗျအဲ့တော့အခုဒီကောမဒီဖွဲ့ပြီးတော့ဒီအဂရီလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းကိုလုပ်မယ်ဆိုရင်ဘာတွေပါသင့်တယ်ဆိုတာလည်းပဲဥအောင်သူတို့နော်စိတ်ကူးရှိသလိုရှင်းလင်းပြောပြပါအောင်လားခင်ဗျဟု
တ်ကဲ့ဥအောင်သူဟုတ်ကဲ့လက်ရှိကျွန်တော်နိုင်ငံထဲမှာဒီအာရိလိုက်စားခွင့်ရတဲ့အလွှာလေးခုရှိအောင်အဓိကဖြစ်တော့အဲ့တော့အဲ့လေးခုကဘာလဲဆိုတော့တမတော်ရဲ့စိုးရရဲ့ဒီတရားသူကြီးတရားရှင်ရန်ရရဲ့တခြားဌာနဆိုင်ဝန်ထမ်းတွေအဲ့လိုကျွန်တော်လေးခုခွဲလို့ရမယ်လို့ကျွန်တော်တွေးရတယ်အဲ့တော့အဲ့လေးခုနဲ့ပတ်သက်ပြီးတော့ဟိုအာရိလိုက်စားမှုတိုက်ဖြတ်ကော်မရှင်ဖွဲ့တဲ့အခါမှာကော်မရှင်ကဒီတစ်ခုချင်းစီပေါ်မှာဘယ်လိုလုပ်ပိုင်ခွင့်ရှိတယ်လဲဆိုတော့အတိအကျစဉ်းစားဖို့လိုပါတယ်အဲ့တော့ခုနဥက္ကမောင်ကြီးပြောတာနဲ့ဆက်သက်ပြီးတော့ပြောရမယ်ဆိုရင်တော့ဒီအတိတ်ကာလဖြစ်ခဲ့တာတွေကိုစပိုင်းထားလိုက်အောင်ပေါ့ဗျာသမားပြင်ထားကြပါစို့ဥတော်အခုလက်ရှိရှိနေတဲ့အနေထားကဟိုကတမတော်ထဲမှာတချို့ယူသားတဲ့စစ်ကောင်းဆောင်တွေရှိနေပါတယ်ဒါပေမဲ့အခုလက်ရှိ2008ဖွဲ့စည်းပုံရရှိနေတဲ့အခြေအနေရယ်စပိုင်းကြောင်းမှာဖြစ်ခဲ့တဲ့အချိန်ကြည့်တဲ့အခါကျတော့ဒီလက်ရှိရှိနေတဲ့အခြေအနေဘာသွားတွေ့ရလဲဆိုတော့ဒီတမတော်စစ်ကောင်းဆောင်တွေကိုတရားဝင်အားကြီးလေစားဝင်ပြီးထားတဲ့နေတာဖြစ်နေတယ်။ဘာကြောင့်လဲ။ကြံကြည့်ပါ။အဲတော့လက်ရှိအခြေအနေ2008ဖွဲ့စည်းပုံအောင်မှာလက်ရှိလက်ပတ်တဲ့ရန်တွေအောင်ဘာတွေဖြစ်နေလဲဆိုတော့တမတော်တစ်ခုလုံးရဲ့ငွေကြေးလက်ပတ်မှုကိုဘယ်ရငွေတွေဝင်နေတယ်ဘာတွေတိုးနေတယ်ဆိုတော့လူတို့ကသိခွင့်မရဘူး။ဒါတစ်ချက်ဖြစ်တယ်။နောက်ချက်ကတမတော်ထဲမှာရှိတဲ့ငွေကြေးလက်ပတ်တဲ့စနစ်ကိုကြီးကျက်တဲ့ရန်တွေမရှိဘူး။နောက်ချက်ကစစ်ဆေးတဲ့အဖွဲ့မရှိဘူး။နောက်ချက်ကအရေးယူနိုင်တဲ့အခွင့်အာဏာရပ်ပက်ဆိုင်ရာအဖွဲ့အစည်းဘယ်သူစီမှာမရှိဘူး။နောက်ဆုံးနဲ့အဆိုးဆုံးအချက်ကတော့တက်တွင်းမှာရှိတဲ့ငွေကြေးသုံးစွဲကိစ္စတွေအားလုံးဟာလေတက်တွင်းကိစ္စသာဖြစ်တဲ့အတွက်ပြဿနာတက်လာရင်လည်းပဲအခု2008ဖွဲ့စည်းပုံရတီးခြားခွဲထားတဲ့စစ်ပက်ဆိုင်ရာတရားဥပဒေတင်ရမယ်။ဆိုတော့စစ်ပက်ဆိုင်ရာတရားစီရင်ရေးမှာတရားရည်ချုပ်ကကော်ဝေးဦးစီးချုပ်ဖြစ်နေတယ်။အဲ့တော့ကော်ဝေးဦးစီးချုပ်ကိုယ်တိုင်ကငွေကြေးမှန်တော့သူ့ရဲ့အထက်မှာထည့်နေမယ်ဆိုရင်ဘယ်သူကသွားရေးယူမလဲ။ဆိုတော့အဲ့ဒီအပေါ်မှာအခုဖွဲ့လိုက်ရတဲ့ဟာလားဒီအဲ့ဒီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကလူလုပ်ပိုင်ခွင့်နဲ့သွားမလဲဆိုတာအခက်အခဲဆုံးပြဿနာဖြစ်တယ်လို့ကျွန်တော်တွေးရတယ်။အဲ့တော့ဒီဟာကိုဘယ်လိုလုပ်တင်လဲဆိုတော့ဖြစ်ရင်ဒါကျွန်တော်ထင်တာကတော့လွတ်တော်အစင်းတော်နေမရဘဲနဲ့အခုဥက္ကမောင်ကြီးတို့မီဒီယာဥဆောင်တို့ကလူလူကြီးကြားထဲမှာကြေကြေပြန့်ပြန့်ဆွေးနွေးပြီးတော့မှဒါတော့ဖြစ်ရင်ဒီလိုဖြစ်နေတာဟုတ်သလားနော်ဟုတ်တယ်ဆိုရင်တော့ရေဖွဲ့စည်းပုံကဘယ်လိုပြင်မလဲအဲ့တော့ဒီတရားစီရင်ရန်ကလွတ်လပ်မှသာလေအဲ့ဒီလိုက်စားမှုတိမ့်တိမ့်နိုင်မယ်ခုနကဥမင်းတွေထောက်ပြသွားလို့ပေါ့ဘလူးကွင်ကော်မရှင်မှာတင်ရတယ်ကော်မရှင်ရတယ်တွေ့တယ်တွေ့ရုပ်ဆောင်လို့မရဘူးဘာကြောင့်လဲတရားစီရင်ရန်ကလည်းမလွတ်လပ်ဘူးဖြစ်နေဆိုတော့တရားစီရင်ရန်ကလွတ်လပ်စေချင်တယ်ဆိုရင်ဒီစစ်ဘက်ဆန်တရားစီရင်စည်းကြခွဲထုတ်ထားတာကိုရပ်ဘက်ဆန်တရားစီရင်ကိုဘလူးပြန်သွင်းမလဲဆိုတော့ဖွဲ့စည်းပုံနဲ့အညီငါဆွေးနွေးကြဖို့လွတ်လာပြီလို့ကျွန်တော်ပြောပြချင်ပ
ါဟုတ်ကဲ့ခင်ဗျာဒီမိုကရေစီနိုင်ငံထူထောင်ကြမယ်ဆိုလို့ရှိရင်ဒါကဟိုတက်ဆိုင်ရာပုံကိုယ်တွေဒေါ်အောင်ဆန်းစုကြည်တို့လည်းပြောတာပါပဲ rule of law တရားဥပဒေစိုးမိုးရေးရတကယ်တမ်းကိုရှိမှဒီလိုဒီမိုကရေစီနိုင်ငံဆိုလုပ်လို့ရမယ်ဟလာတရားဥပဒေစိုးမိုးရေးဘလောက်အရေးကြီးတယ်လဲဒါဒီလိုဟာမျိုးရှိဖို့ဆိုလို့ရှိရင်တရားစီရင်ခန္ဓာကလည်းပဲတခြားခန္ဓာတွေနဲ့ခါတဲ့တပြိုင်တည်းပဲသူပါလည်းပဲမမှန်ကန်ကန်တိတိကျကျလိုက်နာလုတ်ကင်ဖို့လိုတယ်ပေါ့အဲ့တော့ဒီတရားသူကြီးတွေရှင်းနေတွေတခြားဌာနဆိုင်ရာဝန်ထမ်းတွေအကုန်လုံးကလက်လာပါကင်းကင်းရှင်းရှင်းနဲ့လုပ်ငန်းတွေကိုစောင်ရွက်နိုင်ဖို့ကတိတ်ကိုအရေးကြီးလာပါတယ်ဒီဥပဒေရေးဆွဲတဲ့နေရာမှာလည်းပဲတခြားနိုင်ငံတွေမှာဘယ်လိုလုပ်နေရလဲဆိုတာတွေကိုလည်းပဲနမူနာယူသင့်တာတွေယူရမှာပေါ့ဗျာဥပမာအဖြစ်ကျွန်တော်တို့အိမ်ကြီးချင်းနိုင်ငံတွေမှာကိုပဲရှိပါတယ်ဒီအစိုးရအဖွဲ့အစ်တစ်ဖွဲ့တက်လာပြီဆိုလို့ရှိရင်ဒီဝန်ကြီးတွေဝန်ကြီးချုပ်တွေအနေနဲ့သူတို့လက်ဝဲမှာအခုလောလောဆယ်ပိုင်ဆိုင်မှုဥစ္စာစီးစိမ်ဘယ်လောက်ရှိတယ်လဲဆိုတာကိုသူတို့စဉ်းရင်းတင်ပြရတယ်ဒီယာဒူးပြီးဆုံးသွားတဲ့အခါမှာလည်းပဲဘယ်လောက်ကွာခြားလာတယ်လဲဟလာငကိုဝင်းကြီးမဖြစ်ခင်ဘဝကတော့အခုဝင်းကြီး၄နှစ်၅နှစ်လောက်လာတဲ့အချိန်မှာသူစုဆောင်းမိလာတဲ့ပစ္စည်းဥစ္စာဘယ်လောက်ကွာတယ်လဲဆိုတာဒါတွေကို transparency ပွင့်လင်းမြင်သာမှုရှိရှိနဲ့အကုန်လုံးသိနိုင်အောင်ဆိုပြီးတော့စဉ်းရင်းလုပ်ရတာတွေပါလေလက်ရှိတယ်အဲ့တော့ဒီလိုဟာတွေဟာနမူနာကောင်းနေလို့လဲယူဆလို့ရတာပေါ့ ဦးမင်းလွင်ဦးကဘာပဲလူများမြင်လဲခင်ဗျ။ဦးအောင်သူလည်းပဲနောက်ဆက်ပြောတာပေါ့ဗျာ
။ဟုတ်ကဲ့မြန်မာနိုင်ငံတွင်းမှာတရားဥပဒေစိုးမိုးရေးဖြစ်ဖို့ဆိုလို့ရှိရင်ဟိုကိုအောင်သူပြောသွားသလိုပေါ့နော်။ကျွန်တော်တို့လူရတဲ့တရားစီရင်စနစ်ရှိဖို့လိုတယ်။နောက်ပြီးတော့တခါမီဒီယာတွေကလည်းသတ္တဝါမနိုင်နေနဲ့ကူပန်ပေးဖို့အဓိကအရေးကြီးတယ်။အဲ့တော့ဒီပြည်သူ့လွတ်တော်မှာတည်ရောက်နေတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကြီးများအနေနဲ့ကလည်းမြန်မာနိုင်ငံအတွင်းမှာလွတ်လပ်တဲ့တရားစီရင်စနစ်ကိုပေါ်ဆောင်ပြီးနိုင်တဲ့ဥပဒေမျိုးပြဋ္ဌာန်းပေးဖို့အချက်လက်တွေကိုအားပေးတင်သွင်းမှုလိုတယ်။ဒါကိုကျွန်တော်ကဘာကြောင့်ပြောရလဲဆိုလို့ရှိရင်မကြခင်ကာလအတွင်းမှာပဲကျွန်တော်တို့ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကနေပြီးတော့ကျွန်တော်တို့တရားသူကြီးများကိုရေးယူဖို့အတွက်ဥပဒေရေးဆွဲပြဋ္ဌာန်းမှုလုပ်ရင်ဆိုပြီးတော့အစိုးတင်သွင်းတာရှိတယ်။ဒါတွေကအမှန်ကကျွန်တော်မြန်မာနိုင်ငံမှာပြဋ္ဌာန်းထားတဲ့ဥပဒေတွေကတရားရုံးများလက်ဆွဲနော်တရားရုံးတွေလိုက်နိုင်မယ်စီမင်းစည်းကမ်းများဥပဒေနောက်ပြီးတော့လက်စားမှုတိုက်ဖြတ်ရေးဥပဒေ 41042 ပေါ့ဗျာအစစအရာရာအဲ့လိုပြဋ္ဌာန်းမိသားရှိတဲ့အတွက်ဒါတွေကပေါ်ပြင်ကျွန်တော်တို့အနေနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒီနေနဲ့မလုံသင့်ဘူးလို့ကျွန်တော်ကအထင်မြင်ယူဆတယ်။ဒီပြည်သူပြည်သားတွေအတွက်အကျိုးရှိမဲ့ကိစ္စရမျိုးကိုပြည်သူ့လွတ်တော်ကိုယ်စားလှယ်ဒီကိုယ်တိုင်ကစဉ်းစားဆင်ခြင်ပြီးတော့မှဥပဒေတရားပြဋ္ဌာန်းပေးနိုင်တယ်ဆိုရင်တော့ပိုကောင်းမယ်လို့ကျွန်တော်ကတော့အကြံပြုချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဦးအောင်သူကပြောပါအောင်ခင်ဗျာ
။တရားသူကြီးတွေကိုရေးယူဖို့ဆိုတဲ့ဟာကိုစဉ်းစားတာကစဉ်းစားချက်ကကတော့လုံနေပြီလို့ကျွန်တော်ထင်တယ်။အဲ့တော့ကျွန်တော်တို့ကတရားသူကြီးတွေကိုပံ့ပိုးပေးရမယ်ဝင်ရံပေးရမယ်အားပေးရမယ်ကျွန်တော်ဥပမာကျွန်တော်ရှင်းပြမယ်ကမ်ဘောဒီးယားရဲ့ထိုင်းရဲ့မလေးရှားရဲ့အဲ့မှာသုံးနိုင်ငံကျွန်တော်ပြောပြမယ်အဲ့တော့တရားသူကြီးတွေကိုကမ်ဘောဒီးယားမှာဟိုပြီးတဲ့လကအမေရိကန်ဒေါ်လာတွက်မယ်ဆိုရင်ကမ်ဘောဒီးယားမှာ400လောက်ပဲရှိတယ်ထိုင်းမှာတွက်မယ်ဆိုရင်1000လောက်ရှိတယ်အခုမလေးရှားဥမာတွက်ကြည့်တဲ့အခါကျတော့တရားကြီးကျုပ်တွေလကကဒေါ်လာ6000ပေါင်းရရှိတယ်အဲ့တော့အဲ့ဒီနိုင်ငံသုံးနိုင်ငံပြန်ကြည့်တဲ့ခါကျတော့ဒီတရားသူကြီးရတဲ့လားကအနေဆုံးကမ်ဘောဒီးယားမှာတရားသူကြီးလက်စားဆုံးဖြစ်နေတယ်။အဲ့တော့ကျွန်တော်ပြောချင်တဲ့ချက်ကတရားသူကြီးတွေကလက်စားစရာမလိုတော့အောင်ကိုလူနောက်တဲ့လားကပေးထားတယ်။သူတို့ရေးဥပဒေကစဉ်းစားတာစဉ်းစားချက်ကဟိုကလွဲနေတာ။အဲ့တော့တရားသူကြီးဘဝနဲ့အာကောင်းနဲ့ဘသူမျက်နှာမှမထောက်ဘဲနဲ့ရေးတင်းတင်းတရားစီရင်ရတဲ့တတိတွေရှိလောက်ငွေကြေးရောက်လွတ်လပ်တဲ့ဟလာအစိုးရကြီးကတောင်းစရာမလိုဘဲနဲ့ကိုလွတ်တော်ဒါလိုက်အကျစ်ချပြီးတဲ့ပုံစံလေးကိုသူရန်ထဲကလေပေါအောင်အကောင့်ကျွန်တော်စီစဉ်ပေးထားတယ်။အဲ့တော့အခုကျွန်တော်တို့စင်ကာပူနိုင်ငံကိုကြည့်ပါ။စင်ကာပူကိုဟဲ့လားတော်တော်များများကဒီမိုစီနိုင်ငံအပြည့်အဝဖြစ်တယ်လို့လက်ခံခြင်းမှခံတယ်။ဒါပေမဲ့စင်ကာပူမှာဥပဒေစိုးမိုးရှိတယ်ဆိုတော့အားလုံးလက်ခံကြတယ်။စင်ကာပူတရားစီရင်တိတ်အကောင့်တရားစီရင်ဖြစ်တယ်။အဲ့တော့တရားစီရင်ရေးဦးမယ်ဆိုလို့စဉ်းစားချက်မျိုးနဲ့ကတော့ဖြစ်နေညနေကတော့လိုတဲ့တရားစီရင်စနစ်အကောင့်တရားစီရင်စနစ်ပေါ်လာမှုဖြစ်နိုင်ဘူး။ဒီလိုစဉ်းစားချက်မျိုးကတော့ဖြစ်တယ်လို့ကျွန်တော်ပြောချင်ပါ
။ဟုတ်ကဲ့ခင်ဗျာ။စင်ကာပူနိုင်ငံမှာဆိုလို့ရှိရင်တရားဥပဒေစိုးမိုးရေးအပိုင်းကတော့သူကအင်မတန်ကိုပဲနာမည်ကောင်းရနေပါတယ်ဒီခုနပြောခဲ့တဲ့ Transparency International เนาะကမ္ဘာဒီအဂရိလိုက်စားမှုဟိုကင်းရှင်းတဲ့နိုင်ငံတွေစီးရင်ထဲမှာဆိုလို့ရှိရင်စင်ကာပူကဒီနိုင်ငံပေါင်း180မှာစင်ကာပူကအဆင့်5လောက်မှာရှိပါတယ်ခင်ဗျသူကခုနပြောသလိုတရားသူကြီးရွယ်ဖြစ်ဖြစ်ပဲပဲအစိုးရဝန်ထမ်းမှုပဲဖြစ်ဖြစ်ထိုက်တန်တဲ့လစာပေးထားတယ်ပေးထားပြီးတော့အဲဒီဝီဒီမြတ်เนาะလစာယူပြီးတော့အဂရီလိုက်စားမှုကင်းရှင်းအောင်လုပ်ကြပါဆိုတာမျိုးကိုသူကအမြဲတမ်းပဲတွန်းအားပေးခဲ့တယ်။ဒါကြောင့်လည်းပဲသူတို့နာမည်ကောင်းရနေတာပေါ့လေ။ဒီနေရာမှာနောက်တစ်ခုပြောချင်တာကတော့ဝင်ငွေလစာနဲပါလို့အဂရီလိုက်စားတယ်ဆိုတာကဒါကတမျိုးပေါ့ဗျာ။လစာငွေလုံလုံလောက်လောက်ပေးထားလို့ရှိရင်ဒါတနည်းတလန်းဒါပြည်လေသွားနိုင်တယ်ဆိုတာကအစိပ်ပိုင်းတရက်ပါ။ခဲနေတာကဝင်ငွေလုံလုံလောက်လောက်ပိုပိုဆန်းဆန်းရှိနေပါရဲ့ကနဲ့လောဘစောမတတ်နိုင်ပဲနဲ့ရတဲ့ရချမ်းသာတဲ့ချမ်းသာခြင်းလို့လက်ပေးတာလက်စားတာအဲ့ဒါကပိုးပြီးတော့မှစိုးသွားပါတယ်အဲ့တော့ဒီလိုကိစ္စတွေမှာလက်ပေးတဲ့လူရောလက်ယူတဲ့လူရောနှစ်ဦးနှစ်ဖက်ကိုထိထိရောက်ရောက်နဲ့အေးအေးယူသွားနိုင်ဖို့လည်းပဲဥပဒေတွေတိတိကျကျပြဋ္ဌာန်းထားဖို့လိုပါတယ်တရားရေးဝန်ထမ်းတွေကလည်းပဲဥပဒေစည်းမျဉ်းအတိုင်းထိထိရောက်ရောက်နဲ့အေးအေးယူနိုင်ဖို့လိုပါတယ်အဲ့တော့ခုနပြောခဲ့သလိုတရားသူကြီးတွေအနေနဲ့လုတ်ပိုင်ခွင့်လည်းရှိရမယ်ထိုက်တန်တဲ့လစာလည်းပေးရမယ်ဆိုတာဒါကတော့အင်မတန်တင့်လျော်တဲ့အကြံပေးချက်ပါကိုမင်းလင်ဦးရောကျွန်တော်ညီကုန်းချုပ်အနေနဲ့ဆက်ပြီးတော့ပြောပါဦး
ဟုတ်ကဲ့ဟိုကျွန်တော်အနေနဲ့ကတော့မြန်မာနိုင်ငံအတွင်းမှာလက်စားမှုတွေချက်စားမှုတွေတက်ဖြစ်မယ်ဆိုလို့ရှိရင်အုပ်စိုးသူအစိုးရကိုယ်တိုင်လည်း ပူပေါင်းပါဝင်ဆောင်ဖို့လိုတယ်။သူနည်းတူသာပဲအစောကကိုအောင်သူပြောသလိုအလွှာ၄ရက်မှာအုတ်ချုပ်ရေးကဏ္ဍနဲ့တရားစီရင်ရေးကဏ္ဍတွေမှာအဓိကကြတဲ့သူတွေကိုယ်တိုင်ကိုကဒီကိစ္စကိုထဲထဲဝင်ဝင်နဲ့ပူပေါင်းဆောင်ဖို့လိုတယ်။အဲ့ဒီလိုပူပေါင်းဆောင်ဖို့အတွက်ကိုကလည်းကျွန်တော်တို့ကသူတို့ရဲ့အခြေခံစာဝတ်နေရေးလိုအပ်မှုကိုအပြည့်အဝဖြည့်ဆည်းပေးနိုင်ဖို့လိုတယ်။ဒါမှလည်းဥမတော်မှတီလာဆောင်နိုင်မှာဖြစ်တယ်ဒီလိုလက်စားမှုချက်စားမှုတွေကအဓိကအရင်ကကတော့ဥမမတောင်းတဲ့အတွက်ဒီချက်စားမှုတွေဖြစ်လာတယ်လက်စားမှုတွေဖြစ်လာတယ်လောဘတွေတက်လာတယ်ဆိုတာအခြေခံဖြစ်တယ်ဒါတွေကိုတိုက်ဖြတ်နိုင်မှုအတွက်ကတော့အစိုးရပြောသလိုမျိုးမြန်မာနိုင်ငံအတွင်းမှာရှိတဲ့အခြေခံလူဒန်းစားတွေရဲ့နေ့တူကစာဝတ်နေရေးပြည်စုံလုံလောက်အောင်လုံလောက်မျှတတဲ့ဝင်ငွေအစိုးရတည်တရားအနေနဲ့တမတ်ပြထမ်းပေးဖို့လိုတယ်အလို့အကန့်တည်တည်ဖန်တီးပေးဖို့လိုတယ်နိုင်ငံခြားရင်းနှီးမှုတွေခေါ်ယူတဲ့အခါမှာမိမိရဲ့ကောင်းကျိုးကိုပဲကြည့်ပြီးတော့မိမိနိုင်ငံသားတွေရဲ့အကျိုးစီးပွားကိုတော့ဂရုမစိုက်ဘူးကန်ထရာရရင်ပြီးရောဆိုတဲ့အလေးထားမျိုးမဖြစ်ဖို့လိုတယ်ဒါတွေကိုအာဏာပိုင်အစိုးရနဲ့စီးပွားရေးလုပ်ငန်းရှင်များကိုယ်တိုင်ကပူးပေါင်းဆောင်ရွက်မှာဖြစ်မယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဦးအောင်သူအောင်ခင်ဗျာ
ကျွန်တော်တို့ကနေတာကတော့အခြေခံအနေနဲ့လည်းစဉ်းစားဖို့လိုပါတယ်ဆိုတော့အခြေခံဘာလဲဆိုတော့အဟိလိုက်စားတယ်ဆိုတော့ဖြစ်စဉ်ကြီးကကျွန်တော်နိုင်ငံမှာရင်ကျေးမှုတရားလိုဖြစ်လာအဲ့ဒါတော်တော်ဆိုးတဲ့ကိစ္စပဲဒီကိုလိုချင်တဲ့ဤမှန်းချက်ကိုရဖို့ကိုလိုချင်တဲ့အခွင့်အရေးရဖို့ကိုလိုချင်တဲ့လုပ်ပိုင်ခွင့်ရဖို့ကိုယ့်ရည်ရွယ်ချက်တွေဘဝတို့မြောက်ဖို့ဆိုရင်ငွေနဲ့သုံးပြီးဖြည့်ရှင်းတဲ့ကိစ္စဖြစ်လာတယ်အဲ့တော့နှစ်ဖက်ရှိပါတယ်အဟိလိုက်စားမှုမှာယူတဲ့လူရှိတယ်ပြီးတဲ့လူရှိတယ်အဲ့တော့အခုကျွန်တော်ဆွေးနွေးခဲ့ကြတာကယူတဲ့လူတွေဘက်ကဆွေးနွေးခဲ့ကြယူတဲ့လူတွေကိုဘယ်လိုလုပ်မယူအောင်လုပ်တဲ့နဲ့ဘယ်လိုမျိုးဟိုလာကကြီးပူတိုးပေးတဲ့နဲ့ဒါယူတဲ့လူပဲဆွနေတာဆိုတော့တစ်ချိန်ထဲမှာဓာကြီးကယဉ်ကျေးမှုတရားတစ်ဖွဲ့ဖြစ်နေတာကြီးကိုပြပြအောင်လုပ်ချင်နေဆိုရင်ပြီးတဲ့လူတွေဘက်ကလည်းဒါဟုဟာလုံးဝရပ်ဖြစ်နိုင်ဖို့လိုတယ်ကျွန်တော်နယ်မှာရှိတဲ့လူလူတွေအားလုံးရဲ့အတွေးခွာစားပြောင်းဖြစ်ဖို့လိုတယ်ကျွန်တော်နိုင်ငံကြီးဆင်းရဲတာဟာအားကြီးလိုက်စားမှုအကြီးကြီးမားဖြစ်နေလို့ဖြစ်တယ်ဓာကြီးကမဖြစ်တဲ့တော့ဘူးဓာကြီးကိုလူတရားလုံးကဟိုကဖြောက်ဖြစ်ပြရတော့မယ်အဲကြောင့်အဲ့ဒီလိုက်ဆောင်ဖြစ်စီတဲ့ဟာမျိုးငါတို့မလုပ်တော့ဘူး။ငါတို့လည်းမပြီးတော့ဘူး။ဒီလိုစဉ်းစားဖို့လိုတယ်။အဲ့တော့အဲ့လိုမဟုတ်ဘဲနဲ့ဒီအလွယ်တူအလုပ်ဖြစ်အောင်ဥပမာဆိုရင်အင်ဒိုနီးရှားကကျွန်တော်ပြောပြတယ်နော်။အင်ဒိုနီးရှားမှာဟာလာရင်းစိကန်ဖောက်ပြလို့ကားမောင်းလိုက်တယ်ဆိုရင်ပလိကဖမ်းလိုက်တယ်။ရုံးကိုခေါ်ဝိုင်းတရားဝင်တန်ရိုက်လို့ရှိရင်ရုံးကိုသွားမှကြားတဲ့ချိန်နဲ့ဟာလာအလုပ်ပြတ်မှာနဲ့ဥလို့စခီးစဉ်ပြတ်ရုံးမသွားကျင်တော့ဘူး။အဲ့တော့ရုံးသွားလို့ရှိရင်ဟိုတထောင်အောင်ပုံရဲဟုတ်ပြီးလို့ရှိရင်သွားအောင်လည်းရတယ်ဒါတစားတော့တက်တာလေအချိန်ဝင်တက်တာဆိုရေကိုပြန်ရေးရလေယူသွားရတယ်အလုကဖြစ်သွားတယ်လောလောဆယ်တော့အလုဖြစ်သွားတယ်အဲဘာဖြစ်လာလဲဆိုတော့အားကြီးလိုက်စားမှုကိုကသွားအပေးလို့ဖြစ်တယ်အားကြီးလိုက်စားမှုလူလူကိုယ်တိုင်ဝန်ထမ်းတွေသွားအပေးလို့ဖြစ်တယ်အဲ့တော့အလားတူဖြစ်ရမယ့်ဟိုအင်ဒိုနီးရှားလောက်မှာများဆိုရင်ထိုင်းမှာလည်းဖြစ်တယ်ကျွန်တော်နိုင်ငံမှာအကြီးကြီးဖြစ်တယ်အဲ့တော့တကယ်လို့အားကြီးလိုက်စားမှုကတိတ်ကိုဆိုးလာကြည့်တယ်ဒါကြောင့်ဟိုတိုင်းကြီးဆင်းရဲနေနေတာဖြစ်တယ်ဒီဆိုအလူတွေရေကူတွေလိုအပ်တယ်စမ်းတဲ့ချိန်မှာငါတို့ကိုယ်နဲ့ဒီအတွေးခေါ်ကြီးပြင်ဖို့လိုတယ်။ငါတို့လူလူကိုယ်တိုင်ကဟိုကအဲ့ဒီလေစားမှုအားပြစ်စီဟာမျိုးကိုလုံးဝမလုပ်တင်တော့ဘူး။ဟိုရင်ကျင်းမှုတည်းဖြစ်နေတာကြီးကိုလုံးဝပြောင်းမယ်ဆိုတဲ့အတွေးခေါ်ယူစားတွေရှိလာဖို့လိုတယ်လို့ကျွန်တော်တင်ပြချင်တယ်
။ဟုတ်ကဲ့ခင်ဗျ။ဟိုဥအောင်သူပြောတာအင်တာမမှန်ပါတယ်။ကျွန်တော်တို့ဥနုခေတ်ကတုန်းကရှိခဲ့တဲ့လက်ပေးလက်ယူတို့ရန်သူဆိုတဲ့ဆောင်ဖို့လိုပါပဲ။ဒီလက်ပေးတာလည်းပဲဒါလည်းပြစ်မှုတစ်ခုကျူးလွန်တာနဲ့အတူတူပါပဲ။နောက်ပြီးတော့ခုနပြောခဲ့သလိုဒီအင်ဒိုနီးရှားတို့ထိုင်းတို့လိုနိုင်ငံမျိုးတွေမှာရင်စည်းကမ်းချိုးဖောက်လို့ရဲဖမ်းတယ်ရဲကိုလက်ဖိဖို့ပေးလိုက်တယ်လက်ထိုးလိုက်တယ်ဒါဆိုရင်ပြီးသွားတာပဲဆိုတာဒါကလည်းခုနကပြောသလိုဒီရဲတွေကလောဘဇောမတက်နိုင်လို့ဒီထိုက်တဲ့တန်တာသူတို့ဝင်ငွေမရှိလို့လုပ်တယ်လို့ကျွန်တော်ယူဆလို့ရတာပေါ့ဥပမာစင်ကာပူနိုင်ငံလိုနေရာမျိုးမှာကြတော့မော်တကားကိုရဲကဖမ်းလို့ရဲကိုသွားပြီးတော့ပတ်စံပေးလိုက်ရင်နောက်ထပ်တမှုထပ်ပြီးတော့တိုးလာတာပါပဲဒီအနောက်နိုင်ငံတွေမှာလည်းထိုးနီးလက်ကောင်းပါပဲဒီတော့လက်ပေးတာလည်းပဲအပြစ်ရှိတယ်လက်ပေးတာဟာမကောင်းဘူးဒါကိုအပြစ်မှုကျွလွန်ရောက်တယ်ဆိုတာပြည်သူတွေနားလည်အောင်လည်းပဲကျွန်တော်တို့ကပြင်သာပေးရမှာပေါ့နော်ကျွန်တော်တို့ဒီဆွေးနွေးဝိုင်းကိုကျွန်တော်ဒီမျှနဲ့ပဲရန်နာကျင်ပါတယ်အခုလိုပါဝင်ပြီးတော့ဆွေးနွေးပေးတာရှင်းနေဦးအောင်သူကိုကျေးဇူးအထူးပဲတင်ရှိပါတယ်ခင်ဗျာ AHRC အာရှလူ့အခွင့်အရေးကော်မရှင်မြန်မာနိုင်ငံတာဝန်ခံရှင်းနေဦးမင်းလွင်ဦးလည်းကျေးဇူးအထူးတင်ရှိကြောင်းပြောပြစေတော်တာရှင်ပေါင်းလဲကိုစိတ်နှပြကျမ်းမွှင်လန်းကြပါစေခင်ဗျာ